Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ1ရက်တောက်ကြနေမနက်ခင်း VV American Dan Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီမနက်ခင်း Season တွေကိုတင်ဆက်ပေးသွားပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ်းနေအတူချိန်ညားပေးမှာပါသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားကျင်းပဖို့အောက်တိုဘာလ7ရက်နေ့ကမဲခွဲပြီးဆုံးဖြတ်ပေးခဲ့ပါတယ်။နိုင်ငံခြားအကြမ်းဖက်အဖွဲ့အစည်းတွေလို့ American ဆိုတာသတ်မှတ်ထားတဲ့အဖွဲ့အစည်းပေါင်း 2,000 ကျော်နဲ့ဆက်နွယ်နေတဲ့အမှုတွေကိုစုံစမ်းနေတယ်လို့ FBI ကပြောပါတယ်။မြန်မာနိုင်ငံကိုသူတို့ဆန္ဒအလျောက်ပြန်လာတဲ့ရိုဟင်ဂျာဒုက္ခသည်400လောက်ရှိပြီလို့ Bangladesh နိုင်ငံဆိုင်မြန်မာတန်ရုံးက7ရက်နေ့မှာပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပေါ့မမများသတင်းအောင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့ American ပြည်ထောင်စု California ပြည်နယ်မှာလောင်ကျွဲနေတဲ့တော်မီကိုမြန်မာနယ်ဘွားတွေအပါအဝင်ဒေသခံတွေပဲလို့ရင်ဆိုင်နေရပါတယ
်မိသားဝန်ထမ်းတွေစူးစမ်းပြီးတော့ငိမ့်သက်ပြီးတော့ဝန်ထမ်းတွေတေဝါတာကိုပဲကျွန်တော် TV မှာတွေ့ရပါတယ်သူတို့ဟာစူးစမ်းပန်းစားလုပ်ရင်းနဲ့နေပြီးတော့တေဆိုးသွားကြတဲ့လူတွေ
California ပြည်နယ် San Fernando County မှာနေတဲ့ကိုစောဝေဆန်ပြောသွားတာပါအပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြာသာပြင်းတွေကအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်တရားချလိုက်တဲ့အကြောင်းဒီစိတ်ဝင်စားပွဲသတင်းလွှာတွေနဲ့အတူနာနယ်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကဏ္ဍတွေမှာကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်စာရတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါရှင
်သမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားကျင်းပအခွင့်ရရည်အတွက်ဒီမိုကရက်တစ်ချီဆိုထားတဲ့အောက်လွှတ်တော်မှာချက်တဲ့ပရိနေကမဲခွဲပြီးဆုံးဖြတ်ခဲ့ပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြန်ဖက်တွေအပေါ်မှာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတွန်းအားပေးဖို့ကြိုးစားတာနဲ့ပတ်သက်ပြီးသမ္မတကိုတရားဆွဲဆိုနိုင်ရင်စုံစမ်းမှုတွေသတင်းပတ်ပေါင်းများစွာတကပိတ်ပြုလုပ်ခဲ့ပြီးမှအခုလိုလူသိရှင်ကြားကျင်းပဖို့အတွက်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ထောက်ခံမဲ232မဲ၊ကန့်ကွက်မဲ196မဲနဲ့အတည်ပြုပေးခဲ့တာပါ။ Republican အားလုံးကကန့်ကွက်ကြတာဖြစ်ပြီးဒီမိုကရက်တွေအားလုံးကထောက်ခံမဲ့ပေးခဲ့ပေမဲ့ဒီမိုကရက်လွှတ်တော်အမှနှစ်ယောက်ကတော့ Republican တွေလိုပဲကန့်ကွက်မဲ့ပေးခဲ့တာပါမဲပေးပြီးချင်းမှာပဲသမ္မတ Trump ကဒီတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုက American သမိုင်းမှာအကြီးအမားဆုံးတဲကြီးမဲကြီးလိုက်လံတိုက်ခိုက်မှုတစ်ရက်ဖြစ်ကြောင်းသူ့ရဲ့ Twitter မှာရေးပါတယ်သမ္မတ Andrew ပြောခွင့်ရ Stephanie Grisham မှာထုတ်ပြန်တဲ့ကြေညာချက်မှာတော့သမ္မတအနေနဲ့အမှားတစုံတရာကျူးလွန်ခြင်းမရှိကြောင်းနဲ့အခုလိုလှုပ်ဆောင်မှုကတရားမျှတမှုမရှိဘဲဖွဲ့စည်းပုံခြေခံဥပဒေနဲ့မညီတယ်လို့ American မဆန်ကြောင်းနဲ့ဒါဟာသမ္မတ Trump ကိုထိခိုက်မှုမရှိဘဲ American ပြည်သူတွေကိုသာထိခိုက်စေတယ်လို့ဖော်ပြပါထားပါတယ်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သမ္မတရဲ့လှုပ်ရမှာအမှားတစုံတရာမပါဘဲနဲ့သမ္မတကိုတရားဆွဲဆိုဖို့လွှတ်တော်မှာဘယ်သူကမှလှုပ်မှာမဟုတ်ကြောင်ကျတဲ့ပရိနေကပြောကြခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာပယ်ထိန်တုံးကြီးဖြစ်ပုံရတဲ့ဓာတ်တူပြည့်တုံးကြီးနှစ်ဆင်းကိုနိုင်ငံရှိပဲကမ်းလွန်ပင်လယ်ထဲပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကကြာသပတေးနေ့မှာပြောပါတယ်။ဒါဟာဒီနှစ်အတွင်း12ကြိမ်မြောက်တုံးကြီးပစ်လွတ်တာပါ။ရက်ဆိုင်နေတဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ရဲ့ချင်းကပ်ပုံကိုပြောင်းလဲဖို့ဒီနှစ်ကုန်ထိအချိန်ပေးထားတာနီးကပ်လာတာနဲ့မြောက်ကိုရီးယားဘက်ကဖြေအားပို့ပေးလာတာပါ။နောက်ဆုံးသတ်မှတ်ရကိုလိလူရှုမယ်ဆိုရင်စိုးရွားတဲ့မှားယွင်းမှုဖြစ်လိမ့်မယ်လို့ဒီသတင်းပတ်တုံးကပဲအမေရိကန်ကိုမြောက်ကိုရီးယားကသတိပေးထားပါသေးတယ်။တောင်ပြုံကမ်းပြည်နယ်စန်ချုံဒေသကနေပြစ်လွတ်တဲ့ဒုံးကြီးတွေဟာအမြင့်ကီလိုမီတာ90လောက်ကနေအကွာအဝေးကီလိုမီတာ380လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။မြောက်ကိုရီးယားရဲ့လှုပ်ရဟာကိုရီးယားကျွန်းဆွယ်မှာတင်းမာမှုရော့စေဖို့အထောက်အကူဖြစ်ပါဘူး။ချက်ချင်းရက်ဆိုင်ဖို့တိုက်တွန်းပါတယ်လို့တောင်ကိုရီးယားပူးတွဲစီဥစည်းချုပ်များအဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တောင်ကိုရီးယားမျိုးသားလူမျိုးရေးကောင်စီကလည်းဒီဖြစ်ရပေါ်အထူးပဲစိုးရိမ်နေကြောင်းပြောပါတယ်။အမေရိကန်ဆိုရအကြီးတန်းတာဝန်ရှိသူတူကတော့ဒုံးကြီးပြစ်လွတ်တဲ့ဆိုတာသိတဲ့အကြောင်းနဲ့အခြေအနေကိုဆက်ဆောင်ကြည့်နေပြီးမဟာမိတ်တွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတို့နဲ့အနီးကပ်ညှိနှိုင်းဆွေးနွေးနေတယ်လို့ပြောပါတယ်
။ American တပ်တွေစီးရီးယားမှာဝင်ရောက်စီးနှင်းချိန်အတွင်း IS စစ်သည်ကြွအဖွဲ့ခေါင်းဆောင်အဘူဘေကာအယ်ဘဂတီကိုအသေးရမိကြောင်းသမ္မတဒေါ်နယ်ထရမ့်ကအကြေညာခဲ့ပြီးရက်တော်ကြမှာပဲသူတို့ခေါင်းဆောင်တေဆုံကြောင်း IS အဖွဲ့ကအတည်ပြုပြောကြားခဲ့ပါတယ်။ခေါင်းဆောင်တစ်ဖြစ်နဲ့အဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှိကိုရွေးချယ်လိုက်ကြောင်း IS အဖွဲ့ရဲ့အာမိတ်သတင်းဌာနကပြောပါတယ်။ဗ ဘက်ဂဒါဒီကိုပြစ်မှတ်တာတိုက်ခိုက်ခဲ့ပြီးတဲ့နောက်တနေ့မှာပဲတူရကီစီးရီးယားနယ်စပ်နာကဂျာရာဘူလတ်စစ်စင်ရဲ့အတွင်း IS ပြောခွင့်ရအဘူဟာဆန်အယ်မူဟာဂျာတေဆုံးသွားကြောင်းအမေရိကန်ရရှိတွေကပြောကြားခဲ့တာဖြစ်ပြီးအခုလို IS ပြောခွင့်ရတေဆုံးတာလည်းမှန်ကန်ကြောင်းအာမတ်သတင်းဌာနကအတည်ပြုပေးတာပါဘက်ဂဒါဒီကိုဖမ်းဆီးဖို့အတွက်စစ်စင်ရဲ့ကိုစနေနေ့ကပြစ်လုခဲ့တာဖြစ်ပြီးသူ့ကိုမိနိုင်ဖို့အတွက်စောင့်ကြည့်ထောက်လှမ်းမှုတွေအကြီးအကျယ်လှုပ်ဆောင်ပြီးမှလအတော်ကြာစီစဉ်ခဲ့ရတာဖြစ်ကြောင်း American စစ်တပ်အရာရှိတွေကပြောပါတယ်ဒီစစ်စင်ရဲ့ကိုကြီးကြပ်တဲ့ဗိုလ်ချုပ်ကြီး Kenneth F. McKenzie ကတော့သမ္မတ Donald Trump ကိုအပြစ်ဆုံးတင်ပြပြောကြားခဲ့ပြီးတဲ့နောက်မှာစနေနေ့မနေ့9နာရီမှာအထူးစစ်စင်ရဲ့ကိုစတင်ခဲ့တာလို့သတင်းတောက်တွေကပြောပါတယ
်ဟောင်ကောင်ကျွန်းကညဘက်ပြောပွဲရှင်မွေးတွေရှိတဲ့နေရာမှာဇာတာရီနီကမျက်နှာဖုံးတက်ပြီးဆန္ဒပြသူတွေကိုရောဟောလိုဝင်းပွဲဆင်နွှဲကြသူတွေကိုပါရက်တဖွဲ့ကအမြင့်ရုံပုံနဲ့ဖြိုခွဲပါရီဟောလိုဝင်းပွဲဆင်နွှဲသူတွေကိုမျက်နှာဖုံးနေတက်ကြဖို့ဆန္ဒပြသူတွေကတိုက်တွန်းပြီးတဲ့နောက်အဒီကျုံနေနေရက်တဖွဲ့ကအမြင့်ရုံပုံနဲ့စပြီးပြစ်ခတ်ဖြိုခွဲတာပါမျက်နှာဖုံးပုံတွေထဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်တရုတ်သမ္မတရှီကျင်းပင်တို့ပုံတွေတခြားအစိုးရတာဝန်ရှိသူတွေရဲ့ပုံတွေပါဝင်ပါတယ်လူမှုစုဝေးပွဲတွေမှာမျက်နှာဖုံးတွေမိုးရဘူးလို့ပိတ်ပင်တဲ့မကြသေးခင်ကပဲပြတ်ထန်းလိုက်တဲ့အရေးပေါ်ဥပဒေကိုအန်တူတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးတက်ကြဖို့စီစဉ်သူတွေကပန်ချခဲ့ပါတယ်။လန်ကွိုင်ဖုန်းခေမှာရဲတပ်ဖွဲ့ကလူတွေကိုတဖြည်းဖြည်းချင်းရှင်းလင်းခဲ့ပေမဲ့ရဲဝင်းစံခတ်ဖြစ်ခဲ့သလားဖမ်းဆီးတာတွေရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ထောင်ပေါင်းများစွာသောမျက်နှာဖုံးစုဆန္ဒပြသူတွေဟာဆွန်လာကလေးကစပြီးဟောင်ကောင်လမ်းတွေပေါ်မှာချီတက်ဆန္ဒပြလာကြတာပါ။ရာဇဝမှုနဲ့တန်ရာရှိသူတွေကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးဖို့ရမယ့်ဥပဒေကြောင့်ကိုကန့်ကွက်ဆန္ဒပြတာကနေစခဲ့တာဖြစ်ပြီးနောက်ပိုင်းမှာဒီမိုကရေစီအပြည့်အဝရဖို့တောင်းဆိုလာကြပါတယ်။အငင်းပွားပွဲဥပဒေချမ်းကိုတော့မကြသေးခင်ကပဲလုံးဝပယ်ဖျက်လိုက်ပြီးဖြစ်ပေမဲ့ဆန္ဒပြပွဲတွေကတော့ရပ်မသွားသေးပဲသူတို့တောင်းဆိုချက်တွေအားလုံးရတဲ့အထိဆက်ပြီးဆန္ဒပြသွားမယ်လို့ဆန္ဒပြသူတွေကပြောထားပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335ไลโดมิเตอร์40 kHz 9839ไลโดมิเตอร์48 kHz 6153ดุติยานายเวมาไลน์เลมิเตอร์190 kHz 1505รูก็นี่ทุ่งเล่นไปได้ပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုသူတို့ဆန္ဒအလျောက်နဲ့ပြန်လာတဲ့ရွန်ဂျာဒုက္ခသည်400လောက်ရှိပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကချက်တပရီနေမှာပြောကြားလိုက်ပါတယ်ဒါပေမဲ့အရင်ကရွန်ဂျာတွေဌာနပြန်ရင်ကျူးပန်းမှုတွေမအောင်မြင်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ဒီပြောကြားချက်ကိုအတိမပြုသေးပါဘူးမြန်မာတန်ရုံး Facebook မှာပုံနဲ့တကွတင်ပြထားတာဖြစ်ပြီးသူ့သဘောနဲ့သူနောက်ထပ်ပြန်လာတဲ့သူ46ဦးကိုမြန်မာနိုင်ငံကနွေ့နွေ့ထွေးထွေးလက်ခံခဲ့ကြောင်းဖော်ပြထားတာပါပြန်လာသူစုစုပေါင်း369ယောက်ရှိပြီလို့ပြောပေမဲ့သူတို့ပြန်လာတဲ့အချိန်တွေကိုတော့အတိအကျပေါ်ပြောမထားပါဘူးဒီလိုမြန်မာတန်ရုံးကြီးညာချက်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခဆိုင်ရာကော်မရှင်နာမင်းကြီးကရောနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကပါချက်ချင်းတစုံတရာမှတ်ချက်ပေးပြောကြားတာမျိုးမရှိဘဲတည်ကြအောင်လုပ်အောင်မှဖြစ်ကြောင်းပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဗုဒ္ဓဘူးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ရဲ့အခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ရွန်ဂျာခေါင်းဆောင်တွေကလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်အတွက်အာမခံမရမပြန်ဘူးလို့ညင်းနေတာပါ။နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်စခန်းတွေမှာအင်တာနက်ဖြတ်တောက်တာနဲ့စခန်းပတ်လည်တန်ဆူးချိုးကာရမယ်လို့စီစဉ်တာပြင်လူခွင့်ရေးဖွဲ့တွေကန့်ကွက်တဲ့ကြားကပဲထောင်နဲ့ချီဒုက္ခသည်တွေဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းကိုပြောင်းရွှေ့ဖို့လုပ်နေတာပါ။ရွန်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ရောကုလသမဂ္ဂနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်။
ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်လူငယ်9ဦးကိုထောင်ဒဏ်ချမှတ်တဲ့ပေါ် Pan America အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီဖြစ်ရပ်ဟာစိတ်ကူးပုံဖော်ပြီးထုတ်ဖော်ပြောဆိုခွင့်ကိုပြောင်းကြကြချိုးဖောက်လိုက်တာဖြစ်ပြီးပြစ်ဒဏ်ကိုပယ်ဖျက်တဲ့လို့လည်းအော်တိုဘာလ31ရက်နေ့စွဲနဲ့ Pan America အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတန်ကြအဖွဲ့ဝင်တွေဟာဘယ်လိုပြစ်မှုမျိုးကိုမှကျူးလွန်အောင်မဟုတ်ဘဲစစ်ဘက်နဲ့အစိုးရအာဏာပိုင်တွေဟာဝေဖန်ပြောဆိုတာတွေပေါ်အန်ဒရယ်ရှိလောက်အောင်အကဲဆက်လွန်းနေဆိုတာဒီဆိုးရွားတဲ့ပြစ်ဒဏ်ချမှတ်မှုကတသက်ပြနေတယ်လို့ Pan America အဖွဲ့ကချင်းချောက်ခံရသောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအစီအစဉ်ညွှန်ကြားရေးမှူးကယ်ရင်ဒူးခလီကာကပြောပါတယ်ဒီဆုံးဖြတ်ချက်ကိုပယ်ဖျက်ဖို့တန်ကြားဖော်ဝင်တွေကိုထောင်ချလိုက်တဲ့ဖိနှိပ်တဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နဲ့တန်ကြားဖော်ဝင်တွေကိုချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်ပြီးခဲ့တဲ့ကြံကာလကဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ဖျော်ဖြေတင်ဆက်ခဲ့တဲ့တန်ကြားတွေနဲ့ပတ်သက်ပြီးအကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့တန်ဘော်ကတရားစွဲတော်ကိုအော်တိုဘာလ30ရက်နေ့မှာရန်ကုန်တိုင်းမြန်ကုန်းမြို့နယ်တရားရုံးကထောင်နဲ့တနစ်စီချမှတ်လိုက်တာပါဒါပြင်သူတို့၅ဦးကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲထားပြီးအဲ့ဒီအမှုကိုဆက်ပြီးရင်ဆိုင်နေကြရပါတယ်
နိုင်ငံခြားအကြံဖက်ဖွဲ့စည်းတွေလို့ American ဆိုတာသတ်မှတ်ထားတဲ့ဖွဲ့စည်းပေါင်း 2,000 ကျော်နဲ့ဆင်နွှဲနေတဲ့အမှုတွေကိုစုံစမ်းစစ်ဆေးနေတယ်လို့ FBI ဘူအဆိုတာထောင်နိုင်ဘူရိုကပြောပါတယ်။ဒါက Al Qaeda နဲ့ Hezbollah တို့လိုအကြံဖက်ဖွဲ့တွေရဲ့ချင်းချောက်မှုတွေရှိနေသေးပဲဆိုတာကိုပြနေတာပါ။ Al Qaeda လို Jihad တွေအများစုပါတဲ့နိုင်ငံခြားအကြံဖက်ဖွဲ့စည်းဖြစ်တဲ့ American နိုင်ငံကြီးဌာနကသတ်မှတ်ထားတဲ့စစ်ရင်တက်ကအဖွဲ့ပေါင်း68ဖွဲ့ကိုအခုအချိန်မှာစုံစမ်းနေတာဖြစ်ပါတယ်။ဒီလိုအမည်စင်းသတ်မှတ်တင်သွင်းသတ်မှတ်လိုက်တာကြောင့်ဒီဖွဲ့တွေနဲ့သူတို့အဖွဲ့ဝင်တို့ရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားနိုင်တယ်လို့သူတို့ရဲ့လှုပ်ရှားမှုတွေကိုလည်းစုံစမ်းစစ်ဆေးနိုင်ခွင့်ရသွားတာဖြစ်ပါတယ်။နိုင်ငံခြားအကြံဖက်အဖွဲ့တွေနဲ့သူတို့အဖွဲ့သားတွေပေါ်မှာ FBI ကအသစ်ပြန်ပြီးအာရုံစိုက်လာတာဟာအယ်ဂါရီခုနှစ်ပိုင်းအတွင်းတိတ်မတိုက်ခိုက်ပဲငြိမ်းနေတာကြောင့်လည်းပါတယ်လို့ George Washington တက္ကသိုလ်ကပါမခတ်တူကပြောပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်း IS စစ်သွေးကြွတွေကိုပဲအဓိကအာရုံစိုက်နေချိန်မှာ Al Qaeda တွေကသူတို့ကွန်ရက်ကိုပြန်တီဆောက်ဖို့အချိန်ရသွားတယ်လို့လည်းသူကပြောပါတယ်ဒါပြန်သူတို့နဲ့ပတ်သက်တဲ့ကိစ္စတွေခုထိရှိနေသေးဖြစ်တဲ့အတွက်ဒါတွေကိုစမ်းစစ်မှာဖြစ်တယ်လို့ဒါဟာ IS စစ်သွေးကြွအဖွဲ့တစ်ခုလည်းမဟုတ်ပဲ Al Qaeda တွေနဲ့ရောသူနဲ့ဆက်နွယ်နေတဲ့ Hezbollah လို့အဖွဲ့တွေလည်းပါဝင်တယ်လို့ပြောပါတယ
်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီလုံကျွမ်းနေတာကိုညှိနှိုင်းဖို့ကြိုးစားနေတာမှာလေပြင်းတိုက်တာကြောင့်Los Angeles မြို့စင်ချေပုံအရအများစုမှာမကြုံဘူးတဲ့အထူးသတိပေးချက်ထုတ်ထားရပါတယ်။ဒဲကန်ဒရာနဲ့တောင်ကြားတွေကနေလာတဲ့ပူပြင်းခြောက်သွေ့တဲ့ Central Anna လေပြင်းကြောင့်အမျိုးသားမိုးရိုးသားဌာနကဒီသတိပေးချက်ကိုအထူးအခြေအနေဖြစ်အသစ်ဖန်တီးပြီးထုတ်ပြန်တာပါ။ကယ်လီဖိုးနီးယားတောင်ပိုင်းမှာတော်မီလောင်ရတဲ့အကြောင်းရင်းအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ San Bernardino ခရိုင်မိသက်ဌာနပြောခွင့်ရ Chris Prater ကအခုတိုက်နေတဲ့လေပြင်းဟာမီးပြတ်နဲ့လောင်ကျွမ်းရတဲ့အကြီးမားဆုံးအကြောင်းရင်းဖြစ်နိုင်ခြေရှိတယ်လို့ပြောပါတယ်။Los Angeles ဒေသမှာလောင်နေပြီးကြောင့်နေအိမ်တော်များများပျက်စီးပြီးကယ်လီဖိုးနီးယားပြည်နယ်ရဲ့အချမ်းသာဆုံးလူမျိုးရပ်ကွက်တို့ကဒေသခံထောင်ပေါင်းများစွာမီးပေးလွတ်အောင်အိုးအိမ်ဆုံးတင်းရှောင်သွားကြရပါတယ်ခင်ဗျာ
။ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီဟာလောလောဆယ် Los Angeles မြို့နားတဝိုက်ကဒေသတချို့ကိုကူးစက်လောင်ကျွမ်းနေပြီးဒေသခံတွေဘေးလွရာကိုတင်းရှောင်ကြဖို့ပြည်နယ်အစိုးရကသတိပေးထားပါတယ်။ဒီတော်မီကိုဒေသခံတွေဘယ်လိုရင်ဆိုင်နေရပါသလဲ။လောင်ကျွမ်းမှုနောက်ဆုံးအခြေအနေနဲ့ကူညီကယ်ဆယ်ရေးဘယ်လိုလုပ်ဆောင်နေကြသလဲဆိုရနဲ့ပတ်သက်ပြီးတော့ဒေသခံတွေကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ American Bureau of Noble Chan California ပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်တွေတဲ့တော်မီစတင်လောင်ကျွမ်းခဲ့ပြီးအဲ့ဒီမီးဟာအခုဆိုရင်ကယ်လီဖိုးနီးယားတောင်ဘက် Los Angeles မြို့နားတဝိုက်ကိုကူးစက်လာခဲ့တာပါ Los Angeles မြို့ San Fernando Valley မှာနေတဲ့မြန်မာနယ်ဘွားဦးစောဝေဆန်ကတော်မီအခြေအနေကိုရှင်းပြပါတယ
်တနာယီနဲ့တနာယီချားတာနဲ့လေတိုက်နှုန်းကမနည်းရပါတော့ပိုလို့ပိုလို့ပြင်းလာတဲ့ခါကျတော့မီးလောင်တဲ့နှုန်းကတနာယီကိုဧက200-300လောက်လောင်နေပါတယ်ဆိုတော့1300ဧကစီမနည်းရလောင်ပါတယ်ကျွန်တော်ဆိုတော့ Ventura County မှာ Simi Valley မှာအဲ့ဒီကလောင်နေတာကနေပြီးတော့မှတခါနောက်ထပ် Yosemite ဆိုတဲ့နေရာ Simi Valley မှာထပ်လောင်ပါတယ်။မနေ့ကပဲကျွန်တော်တို့ရဲ့ဒီ LA County မှာ Calabasas မှာဖက်မှလောင်ပါတယ်။ဒါပေမဲ့အဲ့ဒါလည်းထိန်းနိုင်လိုက်ပါတယ်။အဲ San Bernardino County မှာတော့လောင်နေတာတော့နည်းနည်းတော့ကြာပါပြီ။အခုထိထိလောင်နေတော့ပဲအဲ့ဒါကတော့
Los Angeles မြို့မြောက်ဘက်Venture County မှာနေတဲ့မန်နှင်းဝေဆန်ကတော့တော်မီဟာသူတို့နေအိမ်နဲ့တမိုင်အကွာဝေးအထိကူးစက်လာခဲ့ပြီးနေအိမ်ကိုစွန့်ခွာရမယ့်အခြေအနေကြုံခဲ့ရတယ်လို့ဆိုပါတယ
်ဟိုမနေ့ထားတဲ့အချိန်မှာပေါ့နော်ဟိုမိက6နာရီလောက်ကစလောင်လာပေါ့နော်ဟို east side ဘက်ကစလောင်လာပါလောင်တဲ့ခါမှာသူတို့က assistant evacuation လုပ်သွားတယ်ကျမတို့နေတာကဒီ23ရဲ့ west side ဘက်မှာနေတာ highway နဲ့နေတာပါမိလောင်တာပေါ့နော်တချို့အေကာတွေများများများများလာပြီးတော့ fuel တွေလည်းပိတ်လူတွေကလည်း evacuate လုပ်တယ်ဆိုကလေးတွေလည်းချက်ချင်းကျောင်းနေရာမနေ့ကအကုန်လုံးပိတ်လိုက်ကောအမ်သူကလေတိုက်တာကကျောင်းသွားပြီးတော့ west ကိုတိုက်တယ် west ကိုတိုက်တဲ့အခါမှာအဲ့ဒီမီးက freeway ပေါ်ကို jump လုပ်ပြီးတော့မားရိုဘက်ကိုရောက်လာအောင်အဲ့ဒီအချိန်မှာမားရိုနဲ့မီးနဲ့တမိုင်လောက်ပဲဝေးတယ်ဆိုအဲ့ဒီအချိန်မှာမားကဟိုမားရဲ့ခင်ပွားလည်းအလုပ်သွားတယ်ပြီးတော့ကလေးနှစ်ယောက်နဲ့ခွေးနှစ်ကောင်နဲ့အိမ်မှာမားအကုန်လုံးထုတ်ဖို့လုပ်တာပေါ့နော်ဟိုမီးကတမိုင်ပဲဝေးနေတော့စောင့်နေတာပေါ့နော်ဒါပေမဲ့ evacuate မလုပ်လိုက်ရအောင
် Los Angeles တဝိုက်တောမီကြောင့်ဒေသအနာပိုင်တွေကအကူအညီကယ်ဆယ်ရေးတွေအလေးထားဆောင်ရွက်နေပြီးမီးငြိမ်းသတ်ရင်မိသားသမားတို့ချို့အသက်ပေးသွားရတယ်လို့ဦးစောဝေဆန်ကပြောပါတယ
်ဒီမိသားတပ်ဖွဲ့နဲ့နေပြီးတော့ သူတို့ evacuate လုပ်ဖို့အတွက်စီစဉ်ပါတယ်သူတို့နေရာတွေတပ်ဖတ်ပေးပါတယ်လူတွေလည်းအကုန်လုံးရွှေ့ကြရတယ်ဟိုတရိတ်ဆန်တွေဆိုလို့ရှိရင်လည်းဟိုခွေးတွေကြောင်နေဆိုရင်တော့သူတို့ shelter တွေကိုပို့ပါတယ်ဟိုအဲ့လိုမြင်းတွေဆိုလို့ရှိရင်လည်းပဲဟိုအဲ့လိုမွေးမွေးတဲ့နေရာတွေမှာထားတယ်တရိတ်ဆန်တွေကိုအဲ့လိုရွှေ့ပါတယ်ဒီပြည်မှာလည်းကြေညာပါတယ်ဟို paper walk တွေပေါ့နော်အရေးကြီးတဲ့စာတန်းတွေ passport တို့ပါတို့အိမ်ရဲ့ပိုင်ဆိုင်မှုစာရွက်စာတန်းစသဖြင့်အဲ့ဒါတွေကိုယူပြီးတော့အများဆုံးအိမ်ကိုဆွန့်ခွာဖို့အတွက်ကြေညာပါတယ်မိသက်ဝန်ထမ်းတွေစူးစမ်းပြီးတော့မိငိမ့်သက်ပြီးတော့ဝန်ထမ်းတွေတေဝါတာကိုပဲကျွန်တော်ဒီပြည်မှာတွေ့ရပါတယ်သူတို့ဟာစူးစမ်းပန်းစားလုပ်ရင်းနဲ့နေပြီးတော့တည်ဆုံးသွားကြတဲ့လူတွေရှိတယ်အသက်ဆုံးပြီးတော့မိငိမ့်သက်ဖို့ကာကွယ်ဖို့ကိုသူတို့စူးစမ်းကြတယ်ပေါ့
တေကနာယာနဲ့တောင်ကြားကလာတဲ့ပူပြင်းချောက်တွေ့တဲ့လေပြင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်မှာနှစ်စဉ်ဆိုသလိုတောမီလောင်ကျွမ်းလေးရှိပေမဲ့ကြိုတင်သတိပေးစနစ်ကောင်းတယ်လို့ဦးစောဝေဆန်ကသုံးသပ်ပါတယ
်လေပြင်းတိုက်တော့မယ်ဆိုရင် TV ထဲမှာကြေညာပါတယ် Red Flag Warning အရင်ပေးပါတယ်သူတို့ဟိုသတိထားကြဖို့အတွက်သူတို့သတိထားဖို့ပြောတာပဲရှိသေးတယ်တကယ်ပဲအဲ့အချိန်သူတို့ပြောတဲ့အချိန်မှာမီးလောင်တာပဲဆိုတဲ့အခါကျတော့သူတို့ကကြိုတင်ပြင်ဆင်ထားမှုရှိပါတယ်မိသားတစ်ခွဲကနေပြီးတော့ဒါပြီးတော့ဘာခေါမလဲလင်းရင်ပြန်ဒီနဲ့ဟဲလီကော်ပတာတွေနဲ့ကီမီကယ်စီရောဒီရေတွေရောပက်ဖြန်းပြီးတော့ဗောနော်မိလုံတဲ့နေရာတွေကိုကာကွယ်မှုတွေလုပ်တယ်နောက်တစ်ခုကနောက်ဆက်လာနိုင်တဲ့မိကူးနိုင်တဲ့ဟာတွေကိုသူတို့ကကြိုတင်ပြီးတော့မိရှို့ပလိုက်တယ်ကြိုတင်ပြီးတော့မိကိုချားစေတာဗောမိကိုမိရှို့ပြီးတားတာပြီးခဲ့တဲ့အပတ်မိလုံတဲ့ဟာမှာတော့သူတို့ CCTV ဗောနော်ဒီ security TV တစ်ခုကနေပြီးတော့ truck ကားတစ်စီးသွားတာမှာအဲ့ဒီကအဖျက်ဖြတ်ပြီးတော့ဝုန်းကနေပေးမှမိထလောင်တယ်ဆိုတော့အဲ့ဒီကားကနေပြီးတော့တခုခုပြစ်ချလိုက်လို့မိလောင်သွားတာလားပါလဲမသိဘူးအဲ့ဒီကားကိုသူတို့ကင်မရာထဲမှာမိပါတယ
်လော့စ်အန်ဂျလိစ်မြို့ဂေဒီစင်တာအမှုပညာပြာကန်းနာလောင်တဲ့မိကို40ရာခိုင်နှုန်းလောက်ထိန်းချုပ်နိုင်ခဲ့ပြီလို့မိသားသမားတွေကပြောပါတယ်မြောက်ပိုင်းကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုမြို့မြောက်ဘက်မှာလောင်နေတဲ့တုံးမိကြောင့်လူပေါင်း2,000နီးပါးမိဘကနေထွက်ပြေးကြရပါတယ်အဲ့ဒီမိရဲ့60ရာခိုင်နှုန်းလောက်ကိုမိသားတပ်ဖွဲ့ကထိန်းချုပ်နိုင်ခဲ့ပြီးမိဘကြောင့်အိုးအိမ်ဆွန့်ခွာပြေးနေရသူတွေအိမ်ပြန်ခွင့်ဆရနေပြီဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်တဲ့အကြောင်းကိုဆွေးနွေးတင်ပြခြင်းပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြာတာပြီးနေကအောက်လွှတ်တော်မှာမဲခွဲပြီးတော့ဆုံးဖြတ်ချက်တရချလိုက်ပါတယ်။အောက်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ကသမ္မတကိုတရားစွဲလိုက်ပြီးဆိုတဲ့ဆုံးဖြတ်ချက်တော့မဟုတ်သေးပါဘူး။ဘာကြောင့်ဒီဆုံးဖြတ်ချက်ကိုချမှတ်ရတာလဲဆိုတာကိုရှင်းပြပါအောင်ကိုကျော်ကျော်သိရင
်ဟုတ်ကဲ့ပါမစင်ကြီးဒီလက်ရှိအောက်လွှတ်တော်ကော်မတီ၃ခုကလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကအများပြည်သူကြားမြင်သိရှိခွင့်မရတဲ့တကပိတ်စုံစမ်းစစ်ဆေးမှုတွေပါဒီအောက်လွှတ်တော်ကအခုချလိုက်တဲ့ဆုံးဖြတ်ချက်ကတော့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်သွားဖို့အများပြည်သူကိုလည်းကြားမြင်သိရှိခွင့်ပေးဖို့ဒါပြင်တဆင့်ပြီးတဆင့်ဘာတွေလုပ်သွားရမလဲဆိုတာကိုလမ်းညွှန်ချက်ပေးလိုက်တာလို့ဆိုရမှာပါတနည်းအားဖြင့်တော့လက်ရှိစုံစမ်းစစ်ဆေးမှုကိုတကပိတ်လုပ်နေတာကနေအားလုံးသိအောင်ပွင့်ပွင့်လင်းလင်းလုပ်တဲ့နောက်တဆင့်ကိုကုလိုက်တဲ့သဘောပါပဲ
။တမရကိုအေးအေးဘူးစုံစမ်းစစ်ဆေးရာတွေလုပ်နေတာကလွန်ခဲ့တဲ့တလကျော်ကလေးရနော်။အောက်လွှတ်တော်ကဘာကြောင့်အခုမှမဲခွဲပြီးတော့ဆုံးဖြတ်ချက်ချရတာလဲ
။အဓိကအကြောင်းတစ်ခုကတော့ဒီစုံစမ်းစစ်ဆေးမှုစလုပ်ကလေးက Republican တွေဘက်ကနေတောက်လျှောက်တိုက်ခိုက်ကန့်ကွက်လာတဲ့အချက်တစ်ချက်ကိုပြတ်သွားအောင်ရှင်းလိုက်တဲ့သဘောပါပဲ။အလို့တော်မှာမဲခွဲဆုံးဖြတ်အတိမပြုတ်ပဲနဲ့လုပ်နေတဲ့စုံစမ်းစစ်ဆေးမှုဟာလုတ်ကြံထားတဲ့စုံစမ်းစစ်ဆေးမှုပဲဆိုပြီးတော့ Republican တွေကတောက်လျှောက်တိုက်ခိုက်လာတာပါအခုတော့အလို့တော်ကနေဆုံးဖြတ်လိုက်တာကြောင့်ဒီအချက်နဲ့ဆက်ပြီးတော့ထိုးနှက်လို့မရတော့ပါဘူ
းဒါဆိုရင်လက်ရှိလုပ်နေတဲ့ထွက်ဆိုကြားနာပွဲတွေကိုနောက်သတင်းတစ်ပတ်နှစ်ပတ်လောက်ထိဆက်လုပ်သွားမယ်လို့ Democrat တွေကပြောထားတာရှိပါတယ်အဲ့ဒီအချိန်ကာလနောက်ပိုင်းမှာရောအများပြည်သူနားထောင်ခွင့်ရလာမယ်ဆိုတော့ကြားနာပွဲတွေကိုဘယ်သူကအဓိကတာဝန်ယူပြီးတော့လုပ်မှာပါလဲ
အဲ့ဒီအတွေ့တာဝန်ပေးထားတဲ့အဓိကပုဂ္ဂိုလ်ကတော့အောက်လွှတ်တော်ထောက်လှမ်းရေးရာကော်မတီဥက္ကဋ္ဌ Adam Schiff ဖြစ်ပြီးတကပွင့်ကြားနာပွဲတွေကိုသူကတာဝန်ယူလုပ်သွားရမှာပါထောက်လှမ်းရေးကော်မတီဟာတွေးရှိချက်တွေအကြံပြုချက်တွေကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီအစိုးရလုပ်ငန်းများစောင့်ကြည့်စစ်ဆေးရေးကော်မတီတို့နဲ့ညှိနှိုင်းပြီးတော့အစီရင်ခံစာတစ်စောင်ပြုစုရပါမယ်အဲ့ဒီအစီအစဉ်ကစားကိုတရားရေးကော်မတီကိုပို့ရမှာဖြစ်ပြီးအများပြည်သူသိရှိအောင်လို့လည်းထုတ်ပြန်ပေးရပါမယ်ဗျ
။သမ္မတကိုတရားစွဲဆိုဖို့အဓိကလုပ်ပိုင်ခွင့်ရှိတဲ့တရားရေးကော်မတီအနေနဲ့ထောက်လှမ်းရေးကော်မတီရဲ့အစီအစဉ်ခန်းစာရပြီးရင်ရောဘာတွေဆက်လုပ်မှာပါလဲ
။ထောက်လှမ်းရေးကော်မတီရဲ့အစီအစဉ်ခန်းစာကိုရပြီးပြီဆိုတာနဲ့တရားရေးကော်မတီအနေနဲ့ကတရားစွဲဆိုမဲ့စွဲချက်တွေကိုသုံးသပ်ဆက်ဆင်ရမယ့်လုပ်ငန်းစဉ်ကိုစလုပ်ပါလိမ့်မယ်။ဒီနေ့အဖြစ်တော့သမ္မတကိုဘယ်လိုဆွဲချက်တွေနဲ့တရားစွဲမလဲဆိုတာကိုတရားရေးကော်မတီမှာသုံးသပ်ချမှတ်ကြမှာပါ
။ ဒီတော့လေသမရကိုတရားဆွဲဖို့အဓိကလုပ်နေတာကဒီမိုကရက်အမတ်တွေဆိုတော့ဒီနေရာမှာသမရဘက်ကရော Republican အမတ်တွေအနေနဲ့ပါခြေပခွင့်ရဖို့ကလည်းအရေးကြီးပါတယ်အဲ့လိုအခွင့်အရေးကိုရမှာပါလား
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့တရားရုံးကော်မတီဥက္ကဋ္ဌ Jerry Nadler ပြီးခဲ့တဲ့ရက်ပိုင်းကပြောထားတာရှိပါတယ်ဒီလုပ်ငန်းစဉ်မှာလူနည်းစုအတွက်အခွင့်အရေးသူပြောတဲ့လူနည်းစုဆိုတာကတော့လက်ရှိ Republican လွှတ်တော်အမတ်တွေပေါ့လေတခါသမရနစ်ဆန်နဲ့သမရကလင်တန်တို့ကိုတရားစွဲဖို့စုံစမ်းစစ်ဆေးခဲ့ခြင်းကသူတို့ကိုပေးအပ်ခဲ့တဲ့အခွင့်အရေးတွေနဲ့တန်းတူညီမျှပဲသမရထရမ့်ကိုလည်းအခွင့်အရေးပေးမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့ Republican အမတ်တွေနဲ့သမရနဲ့ရမယ့်အခွင့်အရေးတွေထဲမှာသမရရှေ့နေတွေအနေနဲ့မှတ်တမ်းနဲ့အထောက်အထားမိတ်ထူတွေလက်ခံရယူပိုင်ခွင့်အထောက်အထားတွေကိုတင်ပြတဲ့အစည်းအဝေးတွေနဲ့ကြားနာပွဲတွေကိုတက်ရောက်ခွင့်တက်တည်ထွက်ဆိုသူတွေကိုမေကွန်ထုတ်ခွင့်ဒီမိုကရက်တစ်ဘက်ကပြောလာတဲ့အချက်တွေပေါ်တုံ့ပြန်ခွင့်အစတာတွေပါဝင်ပါတယ်ခင်ဗ
ျသမရကိုဘယ်ဆွဲချက်တည်နဲ့တရားဆွဲမလဲဆိုတာတရားရေးကော်မတီကသုံးသပ်ချမှတ်ပြီးတာနဲ့သမရကိုတရားဆွဲတဲ့အဆင့်ထိတော့ချက်ချင်းမရောက်သေးပါဘူးဒါဆိုရင်အောက်လွှတ်တော်မှာဆက်လုပ်သွားရမှာဆိုတော့ဒီပိုင်းကိုဆက်ပြီးတော့ရှင်းပြပါအောင်ကိုကျော်ကျော်
ဟုတ်ကဲ့ခင်ဗျတရားရေးကော်မတီအနေနဲ့ကကျန်းနာပေါ်တွေလို့တရားဆွဲဖို့ဆွဲချက်တစ်ခုခုထွက်လာတယ်ဆိုရင်အဲ့ဒီပေါ်မှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်အစီအကံစာပြုစုပြီးတော့အော်လူတော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်ပို့ရပါမယ်။အဲ့ဒီအဆင့်မှာသမရကိုဘယ်ဆွဲချက်တွေနဲ့တရားဆွဲမယ်ဆိုတာအတိအကျပါလာတော့မှာပါ။အော်လူတော်တရားလုံးမှာဆက်ပြီးတော့လုံးမဲ့အဆင့်တွေနဲ့ပတ်သက်လို့တော့အချိန်ကာလတမတ်ချက်မရှိပါဘူး။ဒါပေမဲ့ဒီနှစ်မကုန်ခင်ပြီးအောင်လုပ်ချင်တယ်လို့ဒီမိုကရက်ခေါင်းဆောင်တွေကပြောထားတာရှိပါတယ်။အဲ့ဒီတိုင်းသာဖြစ်မဲ့ဆိုရင်တော့သမရဒေါ်နယ်ထရမ့်ကိုတရားဆွဲမလားမဆွဲဘူးလားဆိုတာဒီနှစ်မကုန်ခင်မှာပဲအဖြေထွက်လာနိုင်ချေရှိတဲ့သဘောပါပဲ။
ဟုတ်ပါပြီကိုကျော်ကျော်သိရင်2020ပြည့်နိုဝင်ဘာလဆန်းမှာသမရရွေးကောက်ပွဲရှိပါတယ်။သမရထရမ့်ကလည်းနောက်တစ်ချိန်သမရသက်တမ်းအတွက်ရွေးကောက်ပွဲဝင်မှာပါ။အဲ့ရွေးကောက်ပွဲလုပ်တဲ့အချိန်ထိသမရထရမ့်ယာဒူးမှာဆက်ရှိနေမယ်အလားလားဘယ်လိုဖြစ်လာနိုင်ပါသလဲရှင
့်။အော်လူတော်မှာကသမရကိုဘယ်ဆွဲချက်တွေနဲ့တရားဆွဲမယ်ဆိုတာမဲခွဲဆုံးဖြတ်တဲ့အဆင့်ပါ။သမရကိုတရားဆွဲဖို့အော်လူတော်ကဆုံးဖြတ်ပြီးရင်ဒါကအထက်လွှတ်တော်အပိုင်းရောက်သွားပါပြီ။တကယ်တမ်းတရားဆွဲဆိုစစ်ဆေးတာကအထက်လွှတ်တော်ကလုပ်မှာပါ။ဒီနေ့အဖြစ်တော့တရားလွတ်တော်မှာရှိတဲ့လွတ်တော်အမတ်တရားဟာတရားရုံးတရုံးမှာဂျူရီလူကြီးတွေတရားခွင်မှာစစ်ဆေးသလိုမျိုးကြားနာစစ်ဆေးကြမှာပါဆွဲချက်တွေကိုအော်လွတ်တော်ကအတီးပြုတ်ပြီးအထက်လွတ်တော်ကိုပို့လိုက်တာနဲ့တရားစစ်ဆေးတာကိုစတင်မယ်ဆိုပြီးတော့အထက်လွတ်တော်လူများစုကောင်းဆောင်မစ်ချ်မကွန်နယ်ကပြောထားပါတယ်နောက်ဆုံးအဆင့်ကြားမှသမရမှာအပြစ်ရှိမရှိယာရူးကဖဲမဖဲဆိုတာကိုမဲခွဲဆုံးဖြတ်ကြမှာပါဒီနေရာမှာအထူးအရေးပါတဲ့အချက်ချက်ကတော့လက်ရှိအထက်လွတ်တော်မှာအမတ်နေရာအများစုကိုသမရထရမ့်ရဲ့ Republican Party ကရထားတဲ့ဆိုတဲ့အချက်ပါဒါကြောင့်လက်ရှိအနေအထားမှာတော့သမရကိုယာရူးကဖယ်ရှားမဲ့ဆုံးဖြတ်ချက်မျိုးအထက်လွှတ်တော်မှာကြလာနိုင်ချေနည်းတယ်လို့ပဲပြောရမှာပါမဆင
်ကျေးဇူးပါကိုကျော်သိရင်သမရထရမ့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုကိုအများပြည်သူသိရှိနိုင်အောင်ပုံဝင်လင်းလင်းဆက်လုပ်သွားဖို့အောက်လွှတ်တော်ကဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာဆက်ဖြစ်လာမယ့်အခြေအနေတွေကိုပြောပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့လူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်ထဲမှာဖိနှိပ်မှုတွေဆက်ပြီးတော့ရှိနေတဲ့အတွက်ကုလသမဂ္ဂလူ့အခွင့်အရေးရုံးကရှုတ်ချလိုက်ပြီးတော့ဒီဒေသအတွင်းမှာနေထိုင်တဲ့တန်းနဲ့ချီတဲ့မွတ်စလင်ဒေသခံတွေစီကဩဂုတ်လထဲမှာရုတ်သိမ်းခဲ့တဲ့အခွင့်အရေးတွေကိုပြန်ပြီးတော့ပေးရဖို့အိန္ဒိယအစိုးရကိုတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးဌာနချုပ်ရှီယာဂျနီဗာကနေလီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံရဲ့မွတ်စလင်အများဆုံးနေထိုင်ရာဂျမ္မူးကက်ရှမီးယားဒေသဟာပြည်နယ်တစ်ခုဖြစ်နေတရားဝင်မရှိတော့ပါဘူးဒီဒေသအတွက်ဖွဲ့စည်းပုံဥပဒေအရပြဋ္ဌာန်းထားတဲ့ဒစိတပိုင်းကိုပိုင်းအုပ်ချုပ်ခွင့်ကိုလည်းပြီးခဲ့တဲ့ဩဂုတ်လ5ရက်နေ့တုန်းကအိန္ဒိယအစိုးရကရုတ်သိမ်းခဲ့တာဖြစ်ပါတယ်ဒီလိုလှုပ်ဆောင်လိုက်တာအတွက်ရလတ်ကတော့ဒီဒေသဟာပြည်တော်စုအစိုးရကဓာတ်ရိုက်အုပ်ချုပ်တဲ့နယ်မြေနှစ်ခုဖြစ်နေကွဲသွားတာဖြစ်ပါတယ်တစ်ခုကတော့မွတ်စလင်အများစုနေထိုင်ရာမငြိမ်မသက်ဖြစ်နေတဲ့ကက်ရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုနေထိုင်ရာဂျမူးတို့ပါဝင်ပြီးဒုတိယနယ်မြေကတော့ဗုဒ္ဓဘာသာဝင်တွေနေထိုင်ရာလဒတ်ကုန်းမြင့်ဒေသဖြစ်ပါတယ်။ဒီလိုနယ်မြေပိုင်းခြားမှုဟာကျက်တပရီနေမှာစတင်အသက်ဝင်ခဲ့တာဖြစ်ပြီးဒီဒေသရဲ့နှစ်ပေါင်း80ကျော်ကိုပိုင်အုပ်ချုပ်ရေးဟာလည်းဆုံးခန်းတိုင်သွားပါပြီ။ဒီလိုတင်းကျပ်တဲ့လုပ်ရက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကရှုံချလိုက်ပြီးဒါဟာဩဂုတ်လကတည်းကဇက်တိုက်ဖြစ်လာတဲ့ကျေပြန့်တဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်လို့ခေါ်ဆိုလိုက်ပါတယ်။ကက်ရှမီးယားတောင်ကြားဒေသကနယ်မြေအတော်များများမှာလူတွေရဲ့လွတ်လပ်စွာသွားလာခွင့်ကိုတားမြစ်ထားတဲ့တရားဝင်ကြေညာတဲ့ကာဖျူးထုတ်ပြန်ထားသလိုဒေသခံပြည်သူတွေရဲ့ချမ်းမာရေးပညာရေးနဲ့ဘာသာရေးလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုလည်းကန့်သတ်ထားပါတယ်။ဒီဒေသတွင်ဂျိုဂျာဂျိုဂျာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်တွေကအင်အားအလွန်ကျွံသုံးနှိမ်နေနေဆိုရဲဆွဆွဲချက်တွေကိုကြားရကြောင်း OHCHR ကုလသမဂ္ဂလူ့ခွင့်ရုံပြောခွင့်ရ Rupert Goville ကပြောပါတယ်။ဒါအပြင်ဒီဒေတာကိုနည်းမြင်းနှစ်ခုခွဲလိုက်ပြီးချိန်ကစပြီးအခင်းဖြစ်ပေါ်မှုတွေမှာတည်ဆုံးသူ6ဦးရှိနေပြီးဒဏ်ရာရသူကအများပြားရှိနေတယ်လို့သတင်းတွေထွက်နေကြောင်းလည်းပြောပါတယ်
။ We've also received reports of armed groups operating in Indian administered Kashmir threatening residents
in India အုပ်ချုပ်နေတဲ့ Kashmir ဒေတာမှာပုံမှန်စီးပွားရေးလုပ်ဖို့ဖြစ်စေကြောင်းတက်ဖို့ဖြစ်စေစ조사နေတဲ့ဒေတာကန်တွေကိုလက်နက်ကိုင်ဖွဲ့တွေကချင်းချောက်နေတယ်ဆိုတဲ့သတင်းတွေဒီလက်နက်ကိုင်ဖွဲ့တွေပြောတဲ့အတိုင်းမလုပ်တဲ့သူတွေအပေါ်ကြမ်းဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တော်တော်များများကျွန်တော်တို့ရခဲ့တယ်လို့ဂျမ္မူးနဲ့ကက်ရှမီးယားကဝန်ကြီးချုပ်ဟောင်း၃ဦးအပါအဝင်ယာနဲ့ချီတဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေကိုလည်းအကာအကွယ်ပေးဖို့ဆိုပြီးဖမ်းဆီးထားပါတယ
်အဖမ်းဆီးခံရတဲ့သူတွေကိုနှင်းပန်းနှိပ်စက်တာနဲ့ကောင်းကောင်းမဆက်ဆံမှုဆိုတဲ့ဆွဆွဲချက်တွေလည်းကုလလူခွင့်ရုံကရထားတယ်လို့ကိုဗယ်ကပြောပါတယ်အခုလိုနှင်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာဥပဒေအရတားမြစ်ထားတာဖြစ်ပြီးအခုရထားတဲ့ဒီဆွဆွဲမှုတွေအတွက်တီးခြားလွတ်လပ်ပြီးတရားမျှတတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ရမှာဖြစ်ကြောင်းပြောပါတယ်ဒါအပြင်မြေပြင်တယ်လီဖုန်းလိုင်းဆက်သွယ်မှုအတွက်ကန့်သက်ထားတာတွေကိုဖယ်ရှားပေးခဲ့ပေမဲ့ကက်ရှမီးယားတောင်ကြားဒေသတွင်အင်တာနက်ဆက်သွယ်မှုကိုတော့ပိတ်ပင်ထားဆဲဖြစ်ကြောင်းတွေ့ရတယ်လို့ကိုဗယ်ကပြောပါတယ်တစ်ချိန်တည်းမှာပဲသတင်းမီဒီယာထုတ်ပြန်မှုတွေအတွက်ကန့်သက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းသမားအများပြားဟာလည်းလွန်ခဲ့တဲ့3လအတွင်းအဖမ်းခံကြရကြောင်းပြောပါတယ်ကက်ရှမီးယားဒေသခံတွေဟာအစိုးရဖြစ်စေချင်တာတွေကိုပဲလုပ်နေရဆဲဖြစ်ပြီးဂျမ္မူးကက်ရှမီးယားဒေသရဲ့အနာဂတ်နဲ့ပတ်သက်တဲ့အခြေအနေလိုအရေးပါတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေအတွက်ဆိုဘေးဖယ်ထားတာခံနေရတယ်လို့လည်းကိုဗယ်ကပြောပါတယ်အခုဒီဒေသတွင်ခေါင်းဆောင်တွေဟာအဖမ်းခံနေရတဲ့အပြင်သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့နိုင်ငံရေးလှုပ်ဆောင်မှုတွေဟာလည်းအထိပါခံနေရတယ်လို့ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အခုလိုဒေသပိုင်းခြားလိုက်တာအတွက်ခုခံပြောဆိုခဲ့တာပါ။ဒီဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတာဟာဒေသရဲ့တိုးတက်ဖွံ့ဖြိုးရေးကိုထိခိုက်စေတယ်လို့အကြမ်းဖက်ဝါဒပေါ်ပေါက်လာစေပြီးဒီဒေသခံတချို့ကိုပြန်ပက်ပါကစ္စတန်ကလက်နက်တပ်ဖွဲ့အသုံးချလာစေတယ်လို့လည်းပြောပါတယ်။ပါကစ္စတန်ဟာကက်ရှမီးယားဒေသကခွဲထွက်ရေးအတွက်ပုံကန်းနေတဲ့စစ်သွေးကြွတွေကိုတင်တန်းတွေပေးပြီးထောက်ခံပံ့ပိုးနေတယ်လို့အိန္ဒိယကဆွဆွဲနေတာကြားပါပြီ။ဒါပေမဲ့ဒီဆွဆွဲမှုကိုပါကစ္စတန်ကညှင်းဆိုပါတယ
်။ဒေါက်ခင်မျိုးသက်ပြောပြပြီးခဲ့တာပါရှင်။အခုဆက်ပြီးတော့လာမယ့်စနေညတိုက်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစီရှင်။
ရရှိများရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လင်းလင်းပြည့်သွားပါပြီ။တမက်လေလင်းလင်းပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအချက်တွေလည်းကြုံခဲ့ရပါတယ်။လင်းနစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ view ရဲ့လေးလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။သောတာရှင်တို့ခုနဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်190တို့ကနေတိုချဲထုတ်လွှင့်ပေးနေရတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့အောက်တိုဘာ28ရက် NCA လက်နှစ်ပြည့်အခမ်းအနားညဉ့်ညဉ့်ရေးဆွေးနွေးပွဲတွေမှာ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့အခမ်းအနားတက်ရောက်ဖို့အစီအစဉ်တွေဖျက်သိမ်းခဲ့ရတဲ့အပေါ်မှာ
NCA လက်မှတ်ရေးထိုးခြင်းထိမ့်မှတ်လက်နှစ်ပြည့်အခမ်းအနားဟာအရေးကြီးတယ်ပြီးတော့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေအားလုံးနဲ့တက်ရောက်လို့ရမယ်ဖွဲ့လည်းဖြစ်တယ
်ဗိုလ်ချုပ်ကြီးရွှေစစ်ကစကားပြန်ကနေတဆင့်ပြောသွားတာပါတိုင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရပါမယ်။အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါသေးတယ်။နိုင်ငံရေးပြောင်းလဲတွေရရှိဖို့အတွက်လက်နက်နိုင်ငံသားတွေဒီတစ်ကြိမ်တော့ထူးထူးခြားခြားတညီတညွတ်တည်းရပ်တည်နေကြပါတယ်။ဆန္ဒပြသူတွေဟာအာဂတိလိုက်စားမှုတွေပြည်နေတဲ့ဩစာတိတ်ကမှကြီးမားတဲ့နိုင်ငံရေးသမားတွေကိုစန့်ကျင်ဆန္ဒပြနေတာဟာအခုဆိုသုံးပတ်ကြာခဲ့ပြီဖြစ်ပါတယ်။ဆန္ဒပြသူတွေဟာဘာသာရေးဂိုင်းကဏ္ဍတွေအပေါ်မှာအခြေခံထားတဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုလုံလုံလျားလျားပြောင်းလဲပစ်ဖို့တောင်းဆိုနေတာဖြစ်ကြောင်း VOA သတင်းတောက် Dale Gavlet သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါရှင်။
လက်ပနိုနိုင်ငံသားတွေအကြားမကြေမနပ်မှုတွေကြီးထွားလာမှာနဲ့နိုင်ငံရေးအုပ်ချုပ်မှုစနစ်ကြီးတစ်ခုလုံးကိုပြောင်းလဲပစ်ဖို့သူတို့တောင်းဆိုလာတဲ့လုပ်မှာကိုအချိန်အတော်ကြာကလေးကမျှော်လင့်ပြေးသားပါလို့ဂျော်ဒန်လူမျိုးနိုင်ငံရေးသုံးသပ်သူလာဘီဖ်ကမ်ဟာဝီကပြောပါတယ်။ခရီးယန်တွေ၊ဆွန်နီတွေ၊ရှီယာတွေပြီးတော့ဒရူးစ်ဘာသာဝင်တွေအားလုံးဟာဒီခေတ်မှာဒီစနစ်ကြီးပြောင်းလဲချိန်တန်ပါပြီလို့ပြောလာကြပြီလို့လည်းကမ်ဟာဝီကဆိုပါတယ်
။ Continuous iteration and almost all aspects of life including environment taxes
စတိုက်ဆိုသလိုအဖက်ဖက်ကယွယွင်းကြာစင်းလာနေတာတွေကလက်ဘရိုနိုင်ငံသားတွေအကြားဒိုးတွေအားလုံးတလေတဲ့စီးနေတာဆိုတဲ့ခံစားချက်တွေရလာစေပြီးလက်ရှိနိုင်ငံရေးအခြေအနေပေါ်ယုံကြည်ကိုးစားနေလို့မရဘူးဆိုတဲ့အတွေးကိုဖြစ်ပေါ်စေပါတယ်ဒီနိုင်ငံသမားတွေခြားစားနေတယ်သွားသင့်ပြီလို့ယုံကြည်လာကြပါတယ်ချမ်းသာကြွယ်ဝတဲ့တိုင်းပြည်တကယ်ပဲမွေးသွားပါပြီ
မကြေမနပ်ဖြစ်စေတဲ့ကိစ္စတွေတဲ့ပတ်ဝန်းကျင်ဆိုင်ရာယိုယွင်းပျက်စီးနေတာတွေနိုင်ငံရေးသမားတွေကြားခြားစားမှုတွေမတရားဖြစ်နေတာတွေနောက်ဆုံးမမြတ်တဲ့အခွန်စနစ်တည်တည်ရပြဌာန်းဖို့ကြိုးစားတာတွေလည်းပါဝင်တယ်လို့လာဘီကမ်ဟာဝီကဆိုပါတယ်ပြီးခဲ့တဲ့အပတ်ကတော့ဝန်ကြီးချုပ်စိုက်ဒ်ဟာရီရီနှုတ်ထွက်သွားခဲ့ပါတယ်ဒါကဆန္ဒပြသူတွေအဓိကတောင်းဆိုနေတဲ့အချက်တစ်ချက်ဖြစ်ပေမဲ့သမရာမစ်ရှယ်အောင်ကတော့သူ့ကိုအိမ်ဆောင်ဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူခိုင်းထားပါသေးတယ်လက်ဘရိုနိုင်ငံကဘာသာရေးတွေနဲ့ရောမွေနေတဲ့တိမ်မွေ့တဲ့နိုင်ငံရေးမှာသမရကခရီးယန်ဝန်ကြီးချုပ်ကဆွန်နီမွတ်စလင်ဖြစ်ပြီးလွတ်တော်ဥက္ကဋ္ဌကတော့ရှီယာဖြစ်ပါတယ်။လက်ဘရိုနိုင်ငံသားတွေဟာအစိုးရကိုစန့်ကျင်ရမှာအခုတော့ဘာသာစွဲတွေကိုနောက်မှထားလို့သမရအေယွန်လက်သက်ခံနိုင်မှာမဟုတ်တဲ့နိုင်ငံရေးစနစ်တည်းတရက်ကိုတောင်းဆိုပွဲရရှိနေတယ်လို့လည်းသုံးသပ်သူလာဘီကမ်ဟာဝီကယုံကြည်နေပါတယ
်။has to be rebuilt as a Lebanese system and not a confessional system if wrong
please Lebanon ကိုပိုင်စနစ်အဖြစ်စနစ်သစ်တစ်ခုကိုတိဆောက်ရပါမယ်။ယုံကြည်သက်ဝင်မှုအပေါ်အခြေခံတဲ့စနစ်မျိုးတော့မဟုတ်ရပါဘူး။တကယ်လို့သမရအောင်ကသူထွက်ဖို့တင့်ပြီလို့ယူဆရင်နောက်အစိုးရဖွဲ့ဖို့စစ်တပ်အကြီးအကဲကိုတာဝန်ပေးပြီးတော့သူကိုယ်တိုင်ကတော့သမရအဖြစ်ခိတ္တတာဝန်ဆက်ယူသွားနိုင်ပါလေ။စစ်တပ်ဦးဆောင်တဲ့အစိုးရကဆန္ဒခံယူပွဲအသစ်တစ်ခုဒါမှမဟုတ်ပွဲစည်းပုံအခြေခံဥပဒေတစ်ခုရေးဆွဲဖို့ကြီးကြပ်ရေးတာဝန်ယူနိုင်ပါလိမ့်မယ်။သမရအောင်ကိုနှုတ်ထွက်ခိုင်းမယ်ဆိုရင်တခြားရွေးချယ်စရာနည်းလမ်းမရှိလို့ဒီအတိုင်းပဲဖြစ်လာလိမ့်မယ်လို့ထင်ပါတယ်
။လေလာသုံးသပ်သူတွေကလက်ဘရိုနိုင်ငံဟာစီးပွားရေးနဲ့ဗန္ဒာရေးအကြက်တဲတဲမကြခင်ဆက်ရောက်တော့မယ်လို့ယူဆနေကြပါတယ်။လက်ဘရိုရဲ့စီးပွားရေးပြတ်တာနဲ့တပြိုင်နက်လက်ဘရိုသုံးပေါင်ငွေကြေးလဲတန်ဖိုးကြမှာဖြစ်လို့အဲ့ဒီလိုသာဖြစ်လာမယ်ဆိုရင်တော့အခုမကျေနပ်တာတွေတဲ့ပိုပြင်းထန်တဲ့လူတို့ရဲ့အမျက်ဒေါသကိုသာရင်ဆိုင်ရမှာဖြစ်တယ်လို့လည်းပြောပါရယ်။မြေထဲပင်လယ်ကမ်းခြေကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့လက်ဘနိုနိုင်ငံဟာတိုင်းပြည် GDP ရဲ့150ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံရခြားကျွေးမီအမေရိကန်ဒေါ်လာ86ဘီလီယံတင်ရှိနေကြောင်းပါခင်ဗျာ။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသေးတယ်နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်ဗီဒီယိုမြန်မာပိုင်းရဲ့တောက်ကြမနေ့ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြအောင်ပါရှင်
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
red letter day
ဖြစ်ပါတယ်စာလုံးပေါင်းက red red ကအနီရောင် letter letter ကစာဒါမှမဟုတ်စလုံး day day ကနေ့ဒါမှမဟုတ်ရက်ဆိုတော့စကွိုက်ခွင်းရဲ့ဓာတ်ရိုက်အသေးပဲကတော့စာလုံးအနီရောင်နေ့ပေါ့တော်ရရှိများ calendar ပြက္ခဒိန်ကိုကြည့်မယ်ဆိုရင်တနည်းမှာလာပေါင်း7လရှိတဲ့ရက်တွေဟာတာမန်ရက်တွေဖြစ်ရင်ဂဏန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေတုနေ့ရက်တွေမှာတော့ဂဏန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကိုသတိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှဆိုဘာသာရေးအခကြီးရက်ကြီးတွေလို့တကြံလို့နှစ်သက်ခုချိန်လို့မြမလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိတ်ပေးရတဲ့နေတုနေ့မြမျိုးတွေအတွက်ပြည်ကလေးမှနေ့ကိုရည်ညွှန်းတဲ့ဂဏန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်။ဒါကြောင့်မလို့ red letter day ရဲ့ idiom အသေးပဲကတော့ကို့ဘဝမှာအရေးကြီးတဲ့နေ့ပဲဖြစ်ပါလေ။ဥပမာကိုလက်ထပ်တဲ့နေ့လို့ကိုသားလေးသမီးလေးမွေးတဲ့နေ့လို့ဘဝမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့တွေလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ The day my son was born was a red letter day for me.He is also the first grandchild for my parents.
ကျွန်တော်သားလေးမွေးတဲ့နေ့ကတော့ကျွန်တော်အတွက်မေ့မရတဲ့နေ့တူပါပဲ။သူကကျွန်တော်မိဘတွေအတွက်လည်းမြေးဦးလေးဖြစ်တာကိုဗျာလို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကိုဘွားမှာခုကြတဲ့နေ့မင်းမရနိုင်တဲ့နေ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
red letter day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ခင်းတိုင်းနားဆင်နေကြဒေါ်လလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ပြီးမှတော့ဒီတစ်ပတ်ကျမ်းမာရေးခဏမှာဗီတာမင် D ချုပ်တဲ့လာတာများရလာတဲ့အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဗီတာမင် D ဓာတ်ချုပ်တဲ့တာဟာအတော်အဖြစ်များနေတာကိုမကြာခင်ကပဲအထောက်အထားတွေတွေ့ခဲ့ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။နေအောင်ကြီးကနေအလွယ်တကူရနိုင်တဲ့ဒီဗီတာမင် D ဓာတ်နေအောင်ကြီးကောင်းကောင်းရတဲ့မြန်မာနိုင်ငံမှာဘာကြောင့်ထူးထူးခြားခြားချုပ်တဲ့လာရတာပါလဲ။ဒီအကြောင်းကိုအယိုးအကျော်အစ်စ်အထူးကူနဲ့စေတက်ကတူတအယိုးအကျော်အစ်စ်ဆေးပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคยูจอเซทุกข์เสียวันจีปามอคค่ะดร.ชิซูครับเราดูที่วิตามินดีอาหารยะแท้ชุ่ยได้ดาก็เมียนมาနိုင်ငံมาဖြစ်တဲ့အနေထားဘယ်လောက်များလဲဆရာ
วิตามินดีဆိုတော့ကတနည်းအားဖြင့်တော့ညပူတဲ့လို့လည်းခေါ်တာပေါ့เนาะညောင်ရရတဲ့ဆိုင်းရင်ကအရင်ကနေကြည့်ပြီးတော့ဗီတာမင်အနေနဲ့ပြောင်းသွားတဲ့တဲ့ဆိုတော့ဥမာအစင်းကဗမာပြည်မှာတိတ်မရှိဘူးလို့ခင်ခဲ့ကြတာပေါ့ဒါပေမဲ့ပြီးခဲ့တဲ့ဇလနှစ်လကပဲ NGO တစ်ခုပေါ့သူကနေပြီးတော့မှနာဂပြည်နယ်မှာသွားပြီးလေ့လာကြတဲ့အခါမှာဗီတာမင်ဒီချို့တဲ့ငူကတော်များတယ်ဆိုတာကိုတွေ့ပြီးတော့မှသူအားလုံးလေးတစ်ခုထုတ်လိုက်တယ်။အဲဒါကြောင့်များတယ်ဆိုလူပြားစမ်းလို့ရှိရင်လူ80လောက်ကဗီတာမင်ဒီကချို့တဲ့ငါတွေ့တယ်လို့ဆိုပါတယ်။အဲဒါပြင်ကိုကျွန်တော်တို့ ဆရာဝန်တိုင်းဝိုင်းကလည်းအခုကျွန်တော်ဆိုရင်တော့ရိုးကျောစစ်ဌာနမှာပေါ့နော်ဒီမလူနာမှာလာတဲ့လူတွေအကုန်လုံးဒီနေရာတော့ကိုဖောက်ကြည့်တဲ့အခါမှာလည်းအဲ့လိုပဲဆရာမ90လောက်ကပြင်းပြင်းထန်ထန်ချိုးတဲ့နေရာကိုတွေ့ရတာပေါ့နော်ဟုတ်ပါကဆိုလို့ရှိရင်တော့အထွေထွေသူကူဆောင်မှာကြီးတော်ချူမှာနိုင်တယ်လူပဲသူရှိမှလည်းလူနာကြီးဘူးလာလာကတော့ဗီတာမင်ဒီနဲ့လူလာရမှာပေါ့နော်သူကသူခေါင်းကိုင်းလူလိုသွေးလိုလူဖြစ်လို့လာတယ်အဲဒီကိုလည်းဗီတာမင်ဒီကိုကြပန်းဖောက်ကြည့်လိုက်တဲ့အခါမှာဗီတာမင်ဒီချိုးတဲ့မှုက6ကြိမ်တိုင်းလုံးတော့တွေ့တယ်လို့ပဲပြီးရတာပေါ့နော်ဒါကြတော့ဗမာမိမာဗီတာမင်ဒီချိုးတဲ့မှုကတော်တော်လေးကိုများနေတယ်လို့ဆိုနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကလည်းဘယ်လိုဒီနေအောင်ကြီးကရတာဖြစ်တဲ့အတွက်ဒီမှာပြမှာလဲနေအောင်ကြီးကဟိုတော်တော်လေးရတာပေါ့ဆရာเนาะဘာကြောင့်မလို့အခုလိုမျိုးဖြစ်လာတာလဲဆရာကြီးအရင်ရောဖြစ်ခဲ့တာတွေရှိလား
ဒီရင်တုန်းကတော့ဒီဗီတာမင်ဒီကိုတိုင်းကြတာလဲခက်ခဲတော့သူချင်းတော့ဒီပုံမှန်အားဖြင့်တကွက်ကနေမှတိုင်းပြီးလို့မရှိဘူးပေါ့နော်အခုဒီနေ့ကစပြီးတော့မှကျွန်တော်ကလည်းစိတ်ဝင်စားတော့ဗီတာမင်ဒီကိုတိုင်းလို့ရအောင်တကွက်ကနေကိုတိုင်းတုံးပြီးတော့အဲ့ဒါကမင်းယူတိုင်းကိုစာလုပ်တယ်။တော့အရင်တော့ကဘယ်လောက်နေသလဲဆိုတော့အမှတ်တမ်းတွေတော့မရှိဘူးပေါ့နော်။ဒါပေမဲ့မနေဘူးလို့တော့ထင်ခဲ့ကြတာပေါ့နော်။ဘာလို့ထင်လဲဆိုတော့ညောင်ကြီးကလည်းခုနကပြောလို့မာမီယာအပူပိုင်းဒေသလည်းဖြစ်တယ်။ညောင်ကြီးရတဲ့ရှင်ကလည်းများတယ်ပေါ့။ညာပြင်းတော့ဒီဥရောပလိုမျိုးဆောင်းရင်းရှိတဲ့ဒေသတွေမှာဗီတာမင်ကြီးနေတယ်လို့ပဲအကြံဉာဏ်သိတာရှိတာပေါ့။ဒါပေမဲ့အခုပြန်ကြည့်တော့ဆန်းကြည့်တဲ့အခါကျတော့ဗီတာမင်ဒီရနေအောင်နဲ့ပြီးမှရတယ်ဆိုတော့နေအောင်ကြီးရရှိနေပေမဲ့လူတွေနဲ့နေအောင်ကြီးနဲ့တွေ့မှလည်းဗီတာမင်ဒီရလူတွေမှဖြစ်လာမှာဆိုတော့အခုလူတွေရဲ့နေတိုင်းဥပုံတွေပြောင်းလာလို့ဆိုစားပါလူတွေနေတိုင်းဥပုံပြောင်းလာတဲ့အခါကျတော့သူကမနေ့စိုးစိုးနေအောင်ကြီးရပြီးတော့ဗီတာမင်ကြီးကိုဖြစ်စေတာလူတွေစိုးစိုးထားတဲ့ခြင်းကလည်းသိမှရှိတော့အဲဒီဦးတဲ့မှာထားပြီးတော့ဆုံလောင်းနေလို့ဦးတဲ့ထားလမ်းလျှောက်တယ်လို့ဆိုတာသိနေသွားပြီးတော့ညနေစကောင်ကိုရာကကြည့်တိုင်းနဲ့ Facebook ပို့တာနဲ့နေပြီးတော့မှမနေ့ကတော့အခုကလေးတွေဆိုလေကျောင်းမသွားရင်တော့မှ9နိုင်လောက်မှ10နိုင်လောက်မှထပ်လူတွေရှိကြတယ်။ကလေးတွေနဲ့နေအောင်ကြီးနဲ့နေပါလေရှိတာပဲ။နောက်တစ်ခုကကျတော့ဒီအေးရကနေပြီးတော့ဒီနေ့လုံးကလည်းနေအောင်ကြီးကအပြင်မှာရှိနေတယ်လူတွေကနေအောင်ကြီးနဲ့ရှိနေကြမှာတူရှိတာ။မနေ့မိုးလင်းဆိုရင်ကျောင်းသွားလူရှင်သွားပြန်လာလို့ရှိရင်လည်းကစားရမျိုးရှိတော့ပဲနဲ့ဒါကြတာကျူရှင်ပြန်သွားပြန်အောင်ဒီနေ့နေ့တက်ပြန်အောင်လို့ဆိုတော့ဒီပြင်ပနေအောင်ကြီးနဲ့လူတွေတဲ့အခုကြတာတော်လေးရှားသွားတယ်။ပြင်သွားရင်လည်းအရင်လိုလမ်းကြောက်သွားတာမျိုးရှိလို့ကန်တက်မှတ်တယ်တမတ်တယ်လောက်တော့မှဘတ်စကားကျစီသွားရမယ်ကျစီနာယူသွားရမယ်ဆိုတော့လူသားနဲ့နေအောင်ကြီးဖြစ်ကြတာအိမ်ရှိတော်ဘူးဖြစ်သွားတယ်။အဲဒါကြောင့်မဲဘာဒီမင်းကြီးကချူတဲ့သွားတယ်လို့ယူဆပါတ
ယ်။ဟုတ်ကဲ့ဆရာကြီးဒီဗီတာမင်ဒီရနိုင်တဲ့ဟိုဓာတ်တွေစားတာနဲတာရော
ဟုတ်ပါလေဗီတာမင်ဒီကသူကဒီနေ့အားရတဲ့နေမျိုးကသူကအစီမပြဝင်တဲ့ဓာတ်ပေါ့နော်အဲတော့ပုံမှန်အပြင်တော့အားရတဲ့ပြည်စုံလို့ရင်တော့ဟင်းသီးရွက်တွေနည်းနည်းစားတိုင်းတာပေါ့နော်ဒါပေမဲ့ဗီတာမင်ဒီကကျတော့ဒီဟင်းသီးရွက်တွေမှာလည်းသိမပါဘူးသူကအစီဘယ်မှမနေတာဆိုတဲ့အခါကျတော့ဒလိဆန်ကြီးရဲ့အသေးတို့နှလုံးတို့လူမျိုးတွေမှာနေတာပေါ့နော်အဲအူလိုလိုမျိုးပဲလေလို့ဘာလို့မှတော့ပါတာပေါ့။ဒါပေမဲ့ဗမာပြည်ရဲ့စားသောက်မှုစနစ်ကလည်းလို့တောက်တာကလည်းလိုလီရှားတယ်။ငငယ်ငယ်မှာတော့တနည်းကိုလို့တစ်ခွက်တောက်တယ်ဆိုရင်ဗီတာမင်ဒီကလိုအပ်လောက်၄00လောက်လို့ရဆိုရင်ဝင်သွားရမှာ။ဗမာပြည်မှာကလို့တနည်းတစ်ခွက်တောက်တဲ့လူအရင်းလိုက်တောက်ပြီးတော့နည်းနည်းစိတ်ဝင်စားလို့ငါဒီမင်းကြီးတော့လူရယာမှာတယောက်နှစ်ယောက်ကမရှိရှင်ဘူး။လို့ဒီတိုင်းတောက်တယ်လို့ဆိုရင်တခါတခါဝိသေတွေမှာကျလို့လူလေးတစ်ခွက်လောက်မှတောက်တယ်တလားမှာတခါတခါတော့ပဲရှိတာများအဲကြောင့်လူတောက်ပြည့်ခြင်းမရှိတော့ဗီတာမင်ဒီကလည်းစားတော့ကလည်းမဝင်ရောင်ကြီးကလည်းမရအဲ့နဲ့ပဲချူတဲ့ကုန
်ဟုတ်ကဲ့ဆရာကြီးဒီဖြစ်နိုင်စေတဲ့တခြားအချက်လက်တွေရောရှိသေးလားဆရာနောက်ဖြစ်ဖို့အန္တရာယ်များတဲ့သူမျိုးပေါ့နော်ရှိသေးလားဆရာကြီး
ဖြစ်ဖို့အန္တရာယ်များတဲ့လူဆိုတာကတော့ဒီစားတော့မှလည်းခုနကဆုံးလျောင်းမစားနိုင်တဲ့အဆူကြီးရှိတာပေါ့နော်။ဒါဆိုတော့ဒါမှဟင်းကြီးကတော့ဝယ်သားမတူသေးသေးမရှိဘူးပေါ့နော်။ဒါကလူလူနဲ့လူတွေပြည်စီကြတော့တောင်တန်ကအေးကြီးနေတယ်မှာထောပတ်တို့ဒီနေတို့နွားနိုးတို့အဲဒီမစားနိုင်ကြ။ဒါနဲ့တော့သူကြီးလေးလေးပဲစားနေမှာကစဘိုင်းဝါရုံဝယ်စားတဲ့အခါမှာကြီးမပြောင်းဝင်တဲ့ဗီတာမင်ကြီးကတော့ဝင်သွားပြီပဲ။အစီမပြောင်းဝင်တဲ့ဗီတာမင်ကကြတော့နေနေတာပေါ့နော်။အဲ့တော့သူကတော့ဒိတ်နေတဲ့လူတွေနဲ့ဒိတ်ကြီးတဲ့လူတွေသူတို့ကအပြင်ထွက်လို့လူများနေပြီးတော့ဟာဖက်ဖက်ချင်း ဒါဒီနေ့ချင်းနောက် Facebook ပို့နေတဲ့ချင်းဒါနဲ့ပဲပြီးသွားတဲ့အခါမှာနေအောင်ကြီးနဲ့မထီလောက်ဖြစ်တာလုံးလုံးတဲ့လူတွေကတော့မသွားမဖြစ်ပြင်တွေ့ရတာတော့ရှိတယ်အမေကဒီနေ့မှသူရနာကဒီလေသမားတွေပေါ့နော်သူမြေကြီးလိုက်လို့ရင်လေထဲတော့သွားတာပဲအဲသူတို့ဒီမှာလည်းဗီတာမင်ဒီချိုးတဲ့နေတာလည်းတွေ့ရတယ်ဒါလည်းထူးခြားမှုတစ်ခုပေါ့လေအခုစကအရင်ကလေသမားတွေလူကျိုးပြောင်နေလေထဲမဆင်းတော့ဘယ်လေထဲဆင်းနေဆိုရင်ဘယ်လိုလူရှိရတာကအေးအပြည့်ဆုံးလက်ရှိနေတော့ခေါ်လာကြီးပေါ့တက်မအောင်ပြီးတော့ဟုတ်ထုံးနေပါနဲ့သွားနေလေသမားတွေလည်းပြောင်းခဲ့တယ်ပါလေသမားတွေမှာလည်းသိကြည့်တဲ့အခါမှာအဲ့ဒါမင်းဒီရှုနေနေရခရီးခူးရပြီးတော့မှဗီတာမင်ဒီရှုနေတဲ့လူရဲ့လို့တသမမမတွေ့ရဘူးလူရန်သားမောင်းလို့မအောင်ပဲဗီတာမင်ဒီရှုနေတဲ့ထောက်တွေ့ပြန်ဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးစီစဉ်ဖြစ်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်50ကျော်ကိုရခိုင်လက်နက်ကိုင် AA ကဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြန်ရင်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကထိမ့်သိမ်းထားပါတယ်မကြသေးခင်ကပဏိပခတွေဖြစ်ပွားခဲ့ကြတဲ့မွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU နှစ်ဖက်တက်မှုတွေဖျားသုံးစုဒေသမှာရှိတဲ့လူထုတွေထံကိုအသိပေးရှင်းလင်းပွဲတွေကျင်းပခဲ့တယ်ဆိုတာနဲ့နေပြည်တော်မှာကျင်းပတဲ့ NGA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ RCSS အဖွဲ့ခေါင်းဆောင်ခီးစင်ကိုတားမြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာစစ်တပ်ရဲတပ်ဖွဲ့နဲ့နေချားဆောင်တပ်ဖွဲ့ဝင်50ကျော်ကိုရခိုင်တပ်မတော် AA ကရပ်တန့်ပြီးဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြန်ရင်ပိုင်ရှင်နဲ့ဝန်ထမ်း9ဦးကိုအာဏာပိုင်တွေကထိမ့်သိမ်းထားတယ်လို့မိသားစုဝင်တွေကပြောပါတယ်သူတို့ကိုအောက်တိုဘာလ29ရက်နေ့ကဘူးကြီးတောင်မြို့နယ်တရားရုံးမှာရုံးထုတ်ရမန်ယူထားပြီးဘယ်အမှုနဲ့တရားစွဲဆိုမှာကိုတော့မတိရသေးပေမဲ့လာမယ့်ဝင်ဘာလ12ရက်နေ့မှာဆက်လက်ရုံးချိန်ထားတယ်လို့မိသားစုဝင်တွေကပြောပါရယ်အော်တိုဘာလ26ရက်နေ့ကစစ်တွေကနေဘူးတီတောင်ကိုသွားတဲ့ရွှေနဒီအမြန်ရင်ကိုရတိတောင်မြို့နယ်အတွင်းမှာ AA တပ်မတော်ကရပ်တန့်ပြီးအစိုးရစစ်တပ်အဖွဲ့ဝင်29ဦးအပါအဝင်စုစုပေါင်း58ဦးကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုစစ်ဆေးမှုခံနေရတာလည်းဖြစ်ပါတယ်
မိုးနဲ့ကရင်ဒေသခံတွေငြိမ်းချမ်းစွာသူရှင်သွန်းနေထိုင်ရေးသဘောတူညီချက်တွေကိုမွန်ပြည်ပါတီ NSP နဲ့ကရင်မျိုးရာစီယုံ KNU နှစ်ဖက်တမ်းမှုတွေပူးပေါင်းပြီးပြည်ကမှုတွေဖြစ်ပေါ်ခဲ့တဲ့ဖျားသုံးစုဒေသလူထုထံမှာအသိပေးရှင်းလင်းပွဲတွေကိုနေရာတစ်ခုမှာကျင်းပခဲ့ပါတယ်။နှစ်ဖက်ခေါင်းဆောင်တွေသဘောတူညီချက်ရအောက်တိုဘာလ26ရက်နေ့ကဖျားသုံးစုမြို့နယ်ဘလိုက်တွန်ဖိုက်မွန်ရွာနဲ့29ရက်နေ့ကထီဝါတို့ကရင်ရွာကိုနှစ်ဖက်တကတပ်မှုတွေသွားရောက်ပြီးတော့ရွာသားတွေကိုရှင်းလင်းတင်ပြခဲ့တယ်လို့မွန်ပြည်ထက်ပါတီနဲ့ KNU တာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်ထက်ပါတီဖျားသုံးစုမြို့နယ်ဥက္ကဋ္ဌနာအာဂါကအခြေအနေတည်ငြိမ်သွားပြီဖြစ်လို့ထီဝါတို့ရွာကဘလိုက်တွန်ဖိုက်ရွာပါတိုက်ပွဲကြောင့်နေအိမ်ဆွတ်ထွက်ပြေးသွားတဲ့ရွာသားတွေပြန်လာကြဖို့နှစ်ဖက်တာဝန်ရှိသူတွေကလည်းဒေသခံပြည်သူလူထုကိုသွားရောက်ချင်းပြခဲ့တယ်လို့ဆိုပါတယ်
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်တီချစ်မြို့မှာရှိတဲ့ကြောင်မီရဲမိုင်းတွင်းနဲ့ကြောင်မီရဲသုံးလျက်စစ်တပ်အထောက်လုပ်တဲ့စက်ရုံကိုအလိုမရှိကြောင်းဒေသခံပြည်သူလူထု1500ကျော်ကစန့်ကျင်ကန့်ကွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်အော်တိုဘားလာ30ရက်နေ့မနေ့ပိုင်းကအောင်ပန်းပင်လောင်းလမ်းမရှိစိုက်ပျော်ရေးရုံးကနေကြောင်မီရဲပြားထားရှိတဲ့ကိုတောင်အထိလမ်းလျှောက်စန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်အခုလိုလူထုတရက်လုံးကစန့်ကျင်ကန့်ကွက်တာဟာတတိယအကြိမ်ရှိပြီဖြစ်ပေမဲ့အစိုးရနဲ့ကုမ္ပဏီကလူထုစန္ဒသဘောထားကိုအလေးမထားဘဲစက်ရုံစန်းတက်လဲပတ်ဖို့၃လထပ်မံတိုးမြင့်ခဲ့ကြတာကြောင့်လူထုကအလိုမရှိဘဲစန္ဒထုတ်ဖော်ရတာဖြစ်ကြောင်းစန္ဒပြလူထုကပြောပါတယ
်ချင်းပြည်နယ်ပလတ်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်နယ်စပ်အောက်တဲမဝကြီးရွာအုပ်စုပွေဝုံးကြီးရွာသမင်းဆိုင်ရောက်တဲ့ဆိုင်ရှင်ပညာရေးထွေထွေဝန်ထမ်းဦးတောင်ပန်းကိုအော်တိုဘာလ29ရက်နေ့ည9:00လောက်မှာအေအေတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ် ဖွဲ့ကနေ ဥတောင်ပန်းကို ဘာကြောင့်ဖမ်းထားတယ်ဆိုတာမသိရသေးပါဘူး ဖွဲ့ကတော့သူတို့ဖွဲ့ဖမ်းဆီးတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်
ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဖပုန်ခရိုင်လူသောမြို့နယ်ထဲမှာတပ်မတော်ကလမ်းဖောက်မဲ့အစီအစဉ်နဲ့ တပ်စခန်းလာရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီမှာရှိတဲ့ဒေသခံကရင်တိုင်းသားတွေကအခုလ၂၅ရက်နေ့မှာကန့်ကွက်စန္ဒပြခဲ့ကြပါတယ်အဲ့ဒီဒေသမှာတပ်မတော်ဘက်ကလုံခြုံရေးအကြောင်းပြပြီးဒေသခံတွေကိုပြစ်ခတ်ချင်းချောက်တာမကြာခဏရှိခဲ့တာကြောင့်အဲ့ဒီမှာရှိတဲ့တပ်မတော်စခန်းတွေပြန်ရုပ်သိမ်းပေးဖို့နဲ့လမ်းဆက်ဖောက်မဲ့အစီအစဉ်မလုပ်ဖို့အခုလိုကန့်ကွက်စန္ဒပ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနေပြည်တော်မှာကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခီးစဉ်ကိုမြန်မာအာဏာပိုင်တွေကနေတားမြစ်ခဲ့တဲ့အပေါ်ရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေတွေဖြစ်လာနေတယ်လို့တိုင်းသာလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးခြင်းလေးနှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့တဲရောက်နိုင်ခြင်းမရှိတဲ့အပေါ်မှာလွန်စွာစိတ်မကောင်းဖြစ်ရပါတယ်လို့ KM မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖို့ကခန္ဓာမှအခုလိုပြောပါတယ
်အခမ်းအနားကို NCA လက်မှတ်ထိုးချကြသည့်တိုင်းသားလက်လက်ပိုင်းအဖွဲ့အစည်းများမှစုံစုံလင်လင်တဲရောက်ကြသည်ခုမျောလင့်ထားကြတော့လဲရှမ်းပြည်ပြန်လဲထူထောင်ရေးကောင်စီ RCC ရဲ့ဖွဲ့မှတက်ရောက်လာနိုင်ခြင်းမရှိသေးတဲ့အပေါ်လုံစွာမှဝန်ထဲစိတ်မကောင်းဖြစ်ရပါတယ
်အော်တိုဘာလ28ရက်နေ့မှာကျင်းပတဲ့နေပြည်တော် NCA လေးနှစ်ပြည့်ခမ်းအနားတက်ရောက်ဖို့ကို RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခရီးစဉ်ကိုအရှိလေပိုင်းတိုင်းစစ်ထဏာချုပ်ရလခမှခွင့်မပြုတဲ့အတွက်အခမ်းအနားတက်ရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရတဲ့အပြင်ဆက်လက်ကျင်းပမယ့်အခမ်းအနားတွေကိုလည်း RCSS ကိုယ်စားလှယ်တွေတက်ရောက်မှာမဟုတ်ဘူးလို့ထိုင်းမြန်မာနယ်စပ်တနေရာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးရွှေစစ်ကစကပြန်ကနေတစေအခုလိုပြောပါတယ
်။ MC လက်မှတ်ရေးထိုးခြင်းထိမ့်မှတ်လေးနှစ်ပြည့်အခမ်းအနားဟာအရေးကြီးရဲ့ပြီးတော့လက်မှတ်ရေးထိုးထားတဲ့အခွင့်အရေးတွေအားလုံးနဲ့တက်ရောက်ရမယ်ဖွဲ့လဲဖြစ်တယ်။အခုဒီလိုမျိုးကိစ္စမျိုးဖြစ်သွားတဲ့နေရာမှာရှေ့ဆက်ပြီးတော့နိုင်ငံရေးဆွေးနွေးဖို့ကပုံမူပြီးဖြက်လာလိမ့်မယ်လို့ပြောလို့ဒါအချက်ပြတဲ့သဘောတစ်ခုဖြစ်ပါတယ်။
ဒါအပြင်ကျိုးတင်ညှိနှိုင်းထားကြတဲ့အစိုးရလွှတ်တော်တမတော်ပါဝင်တဲ့အစိုးရထိုက်တန်ခေါင်းဆောင်ကြီးကဲတွေနဲ့အပြည့်ရခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ NCA ကောင်ထယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး GNCM ကိုလည်းကျင်းပနိုင်တော့မှာမဟုတ်ဘူးလို့သိရပါတယ်။အခမ်းအနားမှာမိတ်ကွန်းပြောကြားခဲ့တဲ့တမတော်ပါခွဲရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ RCSS အဖွဲ့တွေအခမ်းအနားမတက်ရောက်တာဟာသူတို့အကြောင်းကြောင့်ဖြစ်တယ်လို့အခုလိုဆိုပါတယ်။
အမျိုးမျိုးပြပြီးမတော်နိုင်ခဲ့တဲ့အဖွဲ့များလည်း၎င်းတို့အကြောင်းနဲ့၎င်းတို့သာဖြစ်ပါလိမ့်မယ်
။ကျင်းပပြီးစီးခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းလေးနှစ်ပြည့်ခမ်းအနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒုတိယသမ္မတတွေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆောက်စုကြည်ပါဝင်အစိုးရထိုက်တန်ခေါင်းဆောင်တွေလွှတ်တော်အကြီးအကဲတွေသမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့စစ်ဘက်တာဝန်ရှိသူတွေတက်ရောက်ခဲ့ကြပြီးအပြည့်ရတိုင်းရင်းသားလက်နက်ကန်ကိုအဖွဲ့ကခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေစုစုပေါင်း600ဦးခန့်တက်ရောက်ခဲ့ပါတယ်ရှင်
။ဆက်ပြီးတော့ NCA ဟာလူထုအနေငယ်စစ်ဘေးကင်းခဲ့ရတာကလွယ်လို့ဘာမှအကျိုးမြတ်မရဘူးလို့ RCSSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကပြောဆိုလိုက်ပါတယ်။ RCSS ရုံသတင်းစာရှင်းလင်းပွဲလုပ်ရမှာဗိုလ်ချုပ်ကြီးရွှေစစ်ကိုနမ်ဟ ோம் ကနေတီးတက်မေးမြန်းခဲ့ရမှာရှမ်းဘာသာနဲ့အခုလိုစပြောပါတယ်။
ဟုတ်တယ်ကွာနဲ့ခေါပေါ်မဲ့လုံနာအန်တန်းကလို့လက်တန်းကန်ကပ
ါတကယ်တော့ကျွန်တော်ဒီဟိုမုံတောင်ကြီးလန်းတွားမယ်ဆိုတဲ့အကြောင်းတက်ဆိုင်ရာကိုချုပ်တင်အကြောင်းကြားထားပြီးသားအခုလိုလာကန်တက်လိုက်တဲ့အတွက်တချုပ်ကြီးမင်းအောင်လိုက်နေနဲ့ကျွန်တော်ကို NCA လေးနှစ်ပြည့်အခမ်းအနားမတက်စီလို့တကြောင်တမင်တက်တက်လှုပ်လိုက်တာလို့ကျွန်တော်မြင်တယ် GICM စီဝေးကိုလည်းမဖြစ်စေချင်တဲ့တဘောနိုင်ငံအုပ်ချုပ်ရေးစနစ်ကိုသူတို့မပြောင်းချင်လို့ပေါ့တပတ်ကလည်းအစိုးရမျက်နာကိုအိုမဲတုတ်ချင်တာပေါ့အစိုးရငင်းချမ်းရေးလုပ်နေတာကိုတို့ဘက်ကဖြတ်တင်းချင်တာလေ
ဆိုတော့ငင်းချမ်းလုပ်ငန်းစဉ်အပေါ်ကဘယ်လိုမြင်ပါသလဲရှင
့်ဘယ်လဲနဲ့ပွဲရ NCA နဲ့အမ်ချစ်တော့တန်းက
မ NCA လေးငင်းချမ်းရေးလုပ်ငန်းစဉ်အတွက်စစ်မဆက်နိုင်အောင်တို့လှုပ်လိုက်တာပဲလေ NCA လေးကြီးပြိုလဲနင်းမြုပ်တော့မယ်ငင်းချမ်းရေးပြက်ရင်ပြည်ထောင်စုလဲပြက်တော့မယ်စစ်တပ်ကပဲအလုပ်လုပ်သွားမယ်ဆိုရင်ပြည်သူလူထုအခက်ခဲနဲ့ရင်ဆိုင်ရတော့မယ်
Elo soye, a pia lane da kalama as the SS Pekka Bello, a chumia yashi keba the legend.
How good sugness, Hambi? How my head, Yanzi?
General, a pia be donima and see la loda. A cool and see lane baby suro, susu bankun and nishibi. Yanchen is a pony nidada, a nago pian so need to look hansayare. Time Lutuga nippon chose kuna said, sit and can ya be suro. Lutu e chance on it and yalu nya general, a pia lema ye to light up a pite. Time myolin de luma pibu. Bama miau lutu sipe nenge, luya galuelo, jana bama mia cabu.
Okay, Pishimbo ni lango.
Like a mila lunangukan.
Senebu vesidele, sooner in lay and see a pimba a chair letter lama pione. NCA take up a chair let to a pinion, Saint Pitan Sue, a saint, a beard board to Sacho take a chair let to a neve, Sunweba. General the board to do Sacho Ted on Lemma ye told Habi Bebe. Ed Hega, Diamond Chin don't lie in Pitana Pisia, John Womshibu.
I see SSA, ha, Utain Saint, Soya, Ninja, Lakalan, and Nepatama, so a pier lemma took at a poep to be a soya net to Ninja Longan Sema, a Saint Bowing Kedet, Shan Mudalena can duck the cook Pipade, Ninja Lemma ye told in Lane Nipi. Kanama, I see SSSE, Dale Nanjin Machida Jow, Nasatu Jimba Med JICM, a seaway, PPST, a seaway relay, Chatting Laya Jong Tia Varation.
Akusa Bidrin Jinchoku Nasin Jayama Vashu.
Sita Yeta Poe Wingas at Jogo, Rokaila Naka Ega, Pansi Kerep, Pisin, Patabi, Shuina D. Emian, Panshin, and Wontanigo, Anavariga, Tain Tain Tabare, Majadi Kinga, Badipaka, Pipua Kere, Mumpi Tipati, and MSP, Ne, Kayamuda, Sionke, and you, Napeta Mure, Bubambi, Pikamu, Pipo, Kerepo, Payatong Su, Didashi, Lututa, Atipe, Shinipori, Jimpa, Kebare.
တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။နေဆက်ဒေတာတိုင်းရင်းသတင်းတော့တွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရပါရှင်။ အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
တမရဒေါ်နယ်ထရမ့်ပေါ်မှာတရားစွဲဆိုနိုင်ရေစုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားကျင်းပခွင့်ရရေးအတွက်ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လိုတမချက်တပရီနေကမဲခွဲပြီးဆုံးဖြတ်လိုက်ပါတယ်။တမရဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေပေါ်မှာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းတမရကိုတွန်းအားပေးဖို့ကြိုးစားတာနဲ့ပတ်သက်ပြီးတမရကိုတရားစွဲဆိုနိုင်ရေစုံစမ်းမှုတွေသတင် Bangladesh Sanya Myanmar Tan Yong ga Chetta Bri ni ma pyo ba de da ba me a yin ga Rohingya ri tha ni pyan chu ba mu ri ma au myin khe da chang Bangladesh Anna Ban ri ga ro di pyo cha chet ko a ti ma pyu ba u Myanmar Tan Yong Facebook ma poun na de kwa tin pya tha da phit bi tu tbo na tu naw that pyan la tu 46 ko Myanmar nai ngan ga nwe nwe thwe lak khan chang pyan la tu su su paung 369 yaw shi bi phit chang pyo tha da ba Download music, then check a poem, Luyang Algo, Town and Chamalay, or Ben American Puega, a bit then, show chat like Barry. D. Piaha, say goop, bomb poppy, topo, Bioso, Wang, Pianca, Chopo, letter, Pippi, Pitango, Pepia, Bid and Nello, October, don't say yes, when a Ben American Puet, Topian Gemma, Popia Valley. California, Pine, Matomi, Long Journey, Rago, Ninta Po, Josa, Nibime, Libyan, Taita down, Los Angeles, Mio, Sinchepon, Yamazuma, Majons Bure, Tuja, 2-3 Pijet, Topian Tabare, Deganaya, Tanja, Pelare, Pubin Chowdure, Center, and Libyan Chowlu, Mulu Tatana, Biobare.
ဒရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီညဒီမနေ့အစီအစဉ်ထုတ်လို့ရေမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရက်စမစ်ဖြစ်ပါတယ်။တောက်ကြမနေ့ VOA စီစဉ်တွေကိုလိုင်းတူမီတာ This program has come to you from the Voice of America, Washington.